သာသနာတော်နှစ် 2554 ခုနှစ်မြန်မာသက်ကလေး 1382 ခုနှစ်တပေါင်းလာဆန်း 6 ရက်နေ့ခရစ်သက်ကလေး 2011 ခုနှစ်မတ်လ 10 ရက်နေ့ဇာတာပရိနိမဘုရားဝရီတိုင်းဒေသကြီးဖြာပုံမြို့နယ်မင်းကြောင့်မဂ္ဂဝိပဿနာဓမ္မရိတ္တမှာကျင့်ပါပြုလုပ်အပ်တဲ့မဂ္ဂဝိပဿနာဒိဋ္ဌတရားစကားပွဲမှာကနေ့ပရိစ္ဆသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ယသဗျာသခင်ကရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးသာဝတိပြမုန်စီတဲဝန်ကြောင့်တော်မှာသရဲတော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နားဥကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂာမိမညာနာဂာမိမညာရဟတာမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာများယနေ့ကြပါစေသကရာဂာမိမညာများယနေ့ကြပါစေအနာဂါမိမညာများယနေ့ကြပါစေအရဟတာမညာများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများယတမသမီးစီစဉ်ကိုစတင်မှဖြစ်ပါလေ။ယသဗျာသခင်ကရောမြတ်ကြီးသည်ပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုဟောကြားတော်မူခဲ့ပါလေ။ပရိစ္ဆသမုပ္ပါဒ်တရားတော်ဆိုတာခန္ဓာဖြစ်စဉ်ကိုပြတဲ့တရားဖြစ်ပါလေ။ဘာတရားလဲလဲ။ခန္ဓာဖြစ်စဉ်ကိုပြတဲ့နေရာမှာခန္ဓာဆိုတာကအတိတ်ခန္ဓာလည်းရှိတယ်ပစ္စုပန်ခန္ဓာလည်းရှိတယ်အနာဂတ်ခန္ဓာလည်းရှိတယ်ကာလဘယ်နှမျိုးနဲ့ပိုင်းခြားပြီးပြလဲကာလ3မျိုးနဲ့ပိုင်းခြားပြီးပြဝိပဿနာတရားတကယ်ရှုရပါကဘယ်ကာလမှာရှိတဲ့ခန္ဓာကိုရှုရမှာလဲပစ္စုပန်ကာလမှာရှိတဲ့ခန္ဓာကိုရှုရမယ်။ဒါတော့ပစ္စုပန်ကာလမှာခန္ဓာပြရင်ဖြစ်နေတဲ့ခန္ဓာတွေကိုပြရင်ဝိပဿနာအရှုခံတရားအနေနဲ့တကယ်တော့လုံလောက်တလောက်ဖြစ်ပါတယ်။ဒါပေမဲ့အတိတ်ကာလခန္ဓာနဲ့အနာဂတ်ကာလခန္ဓာတွေကိုဘာဖြစ်လို့ပြတယ်လဲဆိုရင်ကြောင်းကျော်ဆက်သွယ်ပုံကိုသိစေချင်လို့ဘာဖြစ်လို့ပါလဲပစ္စုပန်မှာဟောရိခန္ဓာတွေဖြစ်တယ်ဒီဘဝတွေရတယ်ဟောရိခန္ဓာတွေဖြစ်တာဘာကြောင့်ဖြစ်တယ်လဲဆိုတော့အတိတ်အကြောင်းကလေးကိုပြန်သိစေခြင်းလို့တနည်းအားဖြင့်ပြောမယ်ဆိုရင်အတိတ်ကာလရဲ့ကိုယ့်ရဲ့မှားကွက်ကလေးတွေပြန်သင်ခန်းစာယူစေခြင်းလို့အဲဒါကြောင့်မို့လို့အတိတ်ခန္ဓာကိုလည်းပူတွဲပြီးတော့ပြခြင်းဖြစ်ပါတယ်အနာဂတ်ခန္ဓာကြတော့ဒီကြောင်းလို့ရင်ဒီကျိုးရမယ်ဒီစုပ်ပါမဒီကြောင်းလေးလို့ရင်အနာဂတ်မှာဒီကျိုးတွေရမယ်ဒီဒုက္ခတွေရမယ်ဒီခန္ဓာတွေရမယ်ဒီခန္ဓာဒီဒုက္ခတွေမရစေချင်ပါဘူးဆိုရင်ပစ္စုပန်ဘဝမှာဘယ်လိုပြင်ဆင်ကြမလဲဆိုတဲ့အဲ့ဒီလိုပြင်ဆင်ဖို့အတွက်နိလန်ကလေးတွေရှားရအောင်ဆိုပြီးတော့အနာဂတ်ခန္ဓာနဲ့ပစ္စုပန်ခန္ဓာဆက်ဆက်ပုံကိုလည်းပဲမပြဘူးလားပြလားတကယ်ဝိပဿနာရှုခွင့်ရှုခွင့်အနေနဲ့ရှုမှတ်ရမယ်ခန္ဓာကဘယ်ခန္ဓာတယ်လဲဟုတ်ပြီပစ္စုပန်ခန္ဓာဖြစ်ပါတယ်နော်အဲ့ဒီတော့ပစ္စုပန်ခန္ဓာပစ္စုပန်ဘဝကိုဘုန်းကြီးတို့ပရိသတ်တွေယနေ့မရောက်ဖို့လားရောက်နေကြပစ္စုပန်ခန္ဓာတွေရနေကြပြီပစ္စုပန်ဘဝတွေရနေကြပြီနော်အဲ့ဒီပစ္စုပန်ဘဝကိုရောက်လာခြင်းသည်ဘယ်လိုပုံစံနဲ့ရောက်လာတယ်လဲဆိုတဲ့အကြောင်းတရားကလေးကိုလည်းသိဖို့လိုပါတယ်ဓမ္မအနာဂတ်အတွက်ရှောင်ကြဉ်ဖို့လိုတာပေါ့အတိတ်ရဲ့ဆက်သွယ်ပုံလေးတွေကိုသိမှအနာဂတ်အတွက်လည်းပဲရွေးချယ်စရာအလန်းလေးတွေရမှာပေါ့နော်အဲဒါကြောင့်မို့လို့အတိတ်ရဲ့ကြောင်းကျိုးဆက်သွယ်ပုံလေးတွေယနေ့ခွန်ကြီးစပြီးတော့ပြောပြပါမယ်အတိတ်ကာလမှာရှိခဲ့တဲ့တရားတွေပရိစ္ဆသမုပ္ပါဒ်တရားတော်နဲ့ကြည့်မယ်ဆိုရင်နှစ်မျိုးရှိတယ်ဟုတ်လားအဲ့ဒီနှမျိုးကဘာတွေလဲဆိုရင်နံပါတ်1ကအဝိဇ္ဇာနံပါတ်2ကသင်္ခါရတရားဘယ်နှမျိုးပါလဲတရားနှမျိုး အဲ့ဒီကာလမှာဒီတရားနှစ်မျိုးကြီးတာဖြစ်သလားမေတော့မဟုတ်ပါဘူးတဲ့ဘုန်းကြီးတို့ပရိသတ်ပရိသတ်တွေပရိသတ်သမုပ္ပါဒ်တရားနံပါတ်3ခုကိုကြည့်ကြလိုက်ပါအကြောင်းတရားတွေဘယ်နှမျိုးတွေ့လဲ3ခုပါဘုရားပြေဆုံးပိုင်းအကြောင်းတရားဘယ်နှမျိုးလဲ3ခုပါဘုရားမြတ်စွာဘုရားသခင်ကတော့မြတ်ကြီးဒီအဲ့ဒီတရား 3မျိုးကိုပြေဆုံးပိုင်းအကြောင်းဖြစ်နေဟောထားပါတယ်မှန်ပါဘုရား အဝိဇ္ဇာနဲ့သင်္ခါရကိုတော့တေကြောင်းတရားဖြစ်နေဟောထားပါတယ်မှန်ပါဘုရားဓမ္မစာဖရာကပစ္စုပ္ပန်မှာထင်ရှားလို့ပစ္စုပ္ပန်အကြောင်းလို့ဟောလိုက်တာမှန်ပါဘုရားအနာဂတ်မှာအတိတ်မှာထင်ရှားလို့အတိတ်အကြောင်းလို့ဟောလိုက်တာမှန်ပါဘုရားတကယ်တမ်းကျတော့အကြောင်းကြီးတူနေသည့်အတွက်အဲ့ဒီအကြောင်းနဲ့မှလည်းပဲသဘောချင်းတူနေသည့်အတွက်ပစ္စုပ္ပန်မှာအကြောင်းနေဖြစ်ရင်လည်းအတိတ်အကြောင်းနေပြန်မဖြစ် ဖြစ်လားဖြစ်ပါရဲ့ဗျာအဝိဇ္ဇာဖြစ်ရင်အဝိဇ္ဇာနဲ့ကိလေသာချင်းတူလို့တဏှာတွေဖြစ်မယ်ဥပါဒဏ်တွေဖြစ်မယ်သင်္ခါရဖြစ်ရင်သင်္ခါရနဲ့ကံချင်းတူလို့ကာမဘဝတွေဖြစ်မယ်ဒီလိုလေးကြည့်လိုက်ပါနော်ဖြစ်ပါရဲ့ဗျာပြစ္ဆောဘာဘက်ကပြန်ကြည့်လိုက်မယ်ဆိုရင်လည်းဘယ်လိုပြောမလဲတဏှာတွေဥပါဒဏ်တွေဖြစ်ရင်အဝိဇ္ဇာကမဖြစ်ဘူးလားဖြစ်လားဖြစ်ပါရဲ့ တဏ္ဍာကလည်းကိလေသာဘုံပါဒကလည
်း
အဝိဇ္ဇာကလည
်း
ကိလေသာချင်းတူသည့်အတွက်တဏ္ဍာကိုယွရင်တဏ္ဍာတစ်ပါးရဲ့ယူအားမှာလားတဏ္ဍာတစ်ပါးရဲ့ဖြစ်မှာလားဘုံပါဒကောမဖြစ်ဘူးလားဖြစ်လားအဝိဇ္ဇာကောမဖြစ်ဘူးလားဖြစ်လားဘာချင်းတူလို့လဲကိလေသာချင်းတူတော့ပေါင်းသိနေအတူတူဖြစ်ကြတာပေါ့နော်ဒါတွေကခွဲလို့မရစကောင်းတဲ့တရားတွေခွဲလို့မရသကောင်းနဲ့တရားလို့ယမလိုပြိပြောကြည့်လိုက်မယ်ဆိုရင်ဝိဇ္ဇာတရားဘဘောရှိလေမသိတဲ့သဘောရှိတယ်ဘာကိုမသိတာလဲဩဘိသစ္စာကဘယ်နှပါးရှိတော့သစ္စာ၄ပါးကဘာသစ္စာတွေတော့ဒုက္ခသစ္စာတွေဘာသဘောရှိတော့ဆင်းရဲတဲ့သဘောသစ္စာကအမှန်ဒုက္ခကဆင်းရဲတဲ့သဘောသစ္စာကအမှန်နှမျိုးပေါင်းလိုက်တော့ဆင်းရဲခြင်းအမှန်တရားအရာကောက်လိုက်တော့ဘယ်လိုကောက်မလဲဖြေဒုက္ခရဲဒုက္ခပိုင်းခြားသိရမည်တရားအဲ့ဒီတရားတွေကဘယ်လိုတွေလဲမေးတော့စိတ်တွေပါတယ်စတသိက်တွေပါတယ်ရုပ်တွေပါဟုတ်တယ်မလားတဏှာဖြင့်ပြောတော့ခန္ဓာ၅ပါးခန္ဓာ၅ပါးသည်ဘာသစ္စာခန္ဓာ၅ပါးသည်ဒုက္ခသစ္စာနော
်
တဏှာသည်ပင်လျင်သူလည်းပဲဖြစ်ချင်းပြည့်ချင်းမလွတ်ကင်းသည့်အတွက်ဒုက္ခသစ္စာနဲ့မပါဘူးလားပါလားမဲ့ဉဏ်သည်ပင်လျင်သူလည်းဖြစ်ချင်းပြည့်ချင်းမှကင်းရလားကင်းပါဘူးအဲဒါကြောင့်သူလည်းဒုက္ခသစ္စာနဲ့မပါဘူးလားပါလားအဲဒါကြောင့်ခန္ဓာ၅ပါးသည်ဘာသစ္စာဟုတ်ပြီပြန်ပြောမယ်ဒုက္ခသစ္စာဘာသဘောရှိတော့ဆင်းရဲခြင်းအမှန်တရားဆင်းရဲခြင
်း
သူရဲ့သဘောကဘာတွေလဲဖြေဒုက္ခပြေဒုက္ခပိုင်းခြားသိရမည်တရားဒုက္ခသစ္စာဆိုတဲ့သဘောသည်ဆင်းရဲတယ်အဲ့ဒီဆင်းရဲတာကလည်းတကယ်ကိုမှန်တဲ့ဆင်းရဲဖြစ်တယ
်
အဲ့ဒီဆင်းရဲကဘယ်လိုဆင်းရဲတာလဲဖြစ်လဲဖြစ်တယ်ပြဲလဲပြဲတယ်ဖြစ်ပြီးတော့လဲဆင်းရဲတယ်ပြဲပြီးတော့လဲဆင်းရဲတနည်းအားဖြင့်ပြောရင်ဖြစ်နေလို့ဆင်းရဲတာပြဲနေလို့ဆင်းရဲတာသိကြမှတ်နော
်
ဘာလဲလဲဖြစ်နေလို့ဆင်းရဲတာပြဲနေလို့ဆင်းရဲတာဖြစ်တာကိုဘာဖြစ်လို့ဆင်းရဲတယ်လို့ပြောတယ်လဲပြတ်မှာမို့လို့ဘာဖြစ်လို့လဲဩသူကဖြစ်နေတာပဲဖြစ်နေတာဆင်းရဲမှမဟုတ်ပဲပဲဘာဖြစ်လို့သူ့ကိုဆင်းရဲလို့ခေါ်တယ်လဲပြတ်မှာမို့လို့ကျင်းသေးမောချပြတ်မှာမို့လို့ဖြစ်ပင်ဖြစ်냐တော့လဲသူသည်ဆင်းရဲတဲ့သဘောရှိတယ်ဟုတ်တယ်မဟုတ်လားပြတ်တဲ့သဘောကြတော့ဘာဖြစ်လို့ဆင်းရဲတယ်လို့ပြောလဲပြတ်နေတာမို့လို့ဘာဖြစ်လို့လဲပြတ်တဲ့သဘောကဘာဖြစ်လို့ဆင်းရဲလို့ခေါ်လဲပြက်နေတာမို့လို့ဆင်းရဲတာပြက်တဲ့သဘောကိုကြိုက်သလားမကြိုက်ဘူးလား
ကြိုက်ပါဘူးခင်ဗျာ
မကြိုက်တော့စိတ်တွေမဆင်းရဲဘူးလားဆင်းရဲသွား
တယ်
အဲ့ဒီသဘောပေါ့နော်ပြက်နေတာမို့လို့ဆင်းရဲတာပြက်ခြင်းသဘောနဲ့နှိပ်စက်လို့ဆင်းရဲတာဖြစ်တာကြတော့ခေါင်းတို့ပြိဿတွေဖြစ်နေတာပဲဘာဖြစ်လို့ဆင်းရဲတယ်လို့ခေါ်ရတာလဲဩပြက်မှာမို့လို့ကိုကအဲ့ဒီဖြစ်တဲ့သဘောကလေးကိုသာယာမဲသိမ့်ပိုင်မဲတက်မဲ့မဲနှိမ့်သက်မဲလို့ကိုကကြံစီတော့ရှိသေးတယ်သူကမရှိတော့ဘူးကိုလိုကိုသူလိုက်သလားမလိုက်ဘူးလားအဲ့ဒီလိုကောလုံးမလိုက်သေးရဲ့အတွက်အဲ့ဒီကောလုံးမလိုက်တဲ့သဘောသိပင်လည်းရင်သူရှိတဲ့သူ့ကိုပိုင်ဆိုင်ထားတဲ့ပုံကိုယ်တွေကိုနှိမ့်ဆက်တဲ့သဘောမဟုတ်ဘူးလားဟုတ်လားမှန်ပါဗျ
ာ
နှိမ့်ဆက်တဲ့သဘောရှိလို့သူသည်ဆင်းရဲတဲ့သဘောပဲ
မှန်ပါဗျ
ာဟုတ်တယ်မဟုတ်လားမှန
်ပါ
အဲ့ဒီတော့ပြန်ပြောဖြစ်နေတာဒီဘာဖြစ်လို့ဆင်းရဲတယ်လို့ခေါ်တယ်လဲပြက်တဲ့သဘောဒီဘာဖြစ်လို့ဆင်းရဲတယ်လို့ခေါ်တယ်လဲပြက်နေတာမဟုတ်လို့ဆင်းရဲတယ်လို့ခေါ်တယ်ဖြစ်ဒုက္ခပြက်ဒုက္ခဖြစ်တာလဲဒုက္ခပြက်တာလဲဒုက္ခဘယ်လိုတွေလဲမေးတော့ခန္ဓာ၅ပါးဘယ်လိုတွေတော့ဒီတော့ခန္ဓာ၅ပါးသည်ဒုက္ခသစ္စာတရားပေါ့ကျွန်တော်တို့မျိုးပြန်မေးမယ်ခန္ဓာ၅ပါးကိုဘာဖြစ်လို့ဒုက္ခသစ္စာလို့ခေါ်ရတာလဲဖြစ်ပြီးပြက်နေလို့ဒုက္ခသစ္စာတရားဒီဟာပဲပြန်ပြောရတာပဲမဟုတ်လားပြပြခန္ဓာ၅ပါးကိုဘာဖြစ်လို့ဒုက္ခသစ္စာလို့ခေါ်ရတာလဲဒီတော့မဖြစ်တဲ့မဖြစ်မပြက်လဲမပြက်တဲ့သဘောဆိုရင်ဒုက္ခသစ္စာလို့ခေါ်နိုင်ပါ့မလ
ား
ဒုက္ခသစ္စာမဟုတ်ရင်ဘာသစ္စာလဲဒုက္ခသစ္စာပေါ့ဘာသစ္စာလဲဒုက္ခသစ္စာဆိုတာတခြားလားနိဗ္ဗာန်လ
ား
ဒီလိုလေးတွေအယူအဆလေးတွေရှိတယ်နော်ဒီနိဗ္ဗာန်လေးတွေကိုသူကနည်းနည်းလေးဒီပဲလေးတွေကကပ်ပြီးတော့တဲ့အလုံးတရားတိမ်မွေးတဲ့သဘောလေးရှိတယ
်။
ဒါလေးတွေနားလည်ထားဖို့လိုပါတယ
်။
တက်ကောင်းပြီးပြန်ပြောမယ်။ခန္ဓာ၅ပါးသည်ဘာသစ္စာ
။
ဘာဖြစ်လို့ဒုက္ခသစ္စာလို့ပြောလဲ
။
ဖြစ်ပြီးပြည့်နေလို့ဖြစ်ပြီးပြည့်နေလို့ဒုက္ခသစ္စာဖြစ်ချင်းပြည့်ချင်းနဲ့အနှိမ့်ဆက်ခံရလို့နှိမ့်ဆက်နေလို့ဒုက္ခသစ္စာဒီလိုလေးတော့ရှိတာပေါ့နော
်
လော်လော်ပြောရင်တော့ဖြစ်ပြီးပြဲလို့ဒုက္ခသစ္စာဟောသူကသူဖြစ်ပြီးပြက်တာနဲ့ဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲဆိုတော့အဲ့ဒီဖြစ်ပြီးရင်ပြက်တဲ့သဘောနဲ့ဘယ်သူကနှိမ့်ဆက်ပြနေလို့ဘာဖြစ်လို့လဲဖြစ်လိုက်ပြက်လိုက်နှိမ့်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒါတွေဖြင့်နှိမ့်ဆက်ပြနေတာပဲဘယ်သူကနှိမ့်ဆက်ပြနေတာလဲမမှောက်ဘူးလေခန္ဓာ၅ပါးကဖြစ်ပြီးပြက်တဲ့ဖြစ်ပြီးပြက်တဲ့သဘောနဲ့ခန္ဓာ၅ပါးကနှိမ့်ဆက်ပြနေတာဘလို့ကောနှိမ့်ဆက်ပြနေတာလဲခန္ဓာ၅ပါးပိုင်တဲ့ပုဂ္ဂိုလ်ဒီလိုမလားခန္ဓာ၅ပါးရှိတဲ့ပုဂ္ဂိုလ်ခန္ဓာ၅ပါးရှိတဲ့ပုဂ္ဂိုလ်ရှိတဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့ပြိဿတွေအားလုံးဘုန်းကြီးတို့ပါဝင်ခန္ဓာ၅ပါးမရှိဘူးလားရှိအဲ့ဒီခန္ဓာ၅ပါးရှိထားတယ်အဲ့ဒီခန္ဓာ၅ပါးကဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ်ဖြစ်ချင်းပြက်ချင်းနဲ့ဘလူကိုနှိမ့်ဆက်နေတော့အဲခန္ဓာ၅ပါးရှိတဲ့ပုံကိုယ်တွေကိုနှိမ့်ဆက်ပြနေတာဒီလိုမဟုတ်လားတပည့်တော်ပြိတ္တတွေမိမိတဏ္ဍာမှာဒုက္ခသစ္စာတွေမရှိဘူးလားရှိဘလူတွေတော့ခန္ဓာ၅ပါးနော်ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဆိုတော့ခန္ဓာ၅ပါးကဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဒီတော့ခန္ဓာ၅ပါးဖြစ်ပြက်တရားခန္ဓာ၅ပါးဖြစ်ပြက်ဒုက္ခသစ္စာတရားအပြည့်ဆုံးပြောရင်ပြောကြည့်စမ်းခန္ဓာ၅ပါးဖြစ်ပြက်ဒုက္ခသစ္စာတရားဒါဒုက္ခသစ္စာပဲခန္ဓာ၅ပါးတွေ့မှဒုက္ခသစ္စာတွေ့တယ်လို့ခေါ်တယ်ခန္ဓာ၅ပါးတွေ့ရောလည်းမဖြစ်သေးဘူးဖြစ်ပြက်တွေ့မှဒုက္ခသစ္စာတွေ့တယ်လို့ခေါ်တယ
်
ကလေးဒုက္ခသစ္စာကိုမတွေ့ဘူးဆိုရင်အဲ့ဒီဒုက္ခသစ္စာမတွေ့အောင်ဘယ်လိုကဖောက်ွယ်ထားလို့လဲဒီတော့ဝိဇ္ဇာတိမသိတဲ့သဘောရှိတယ်။ဘာကိုမသိတာလဲခန္ဓာအခုဒီနေရာမှာဆိုရင်ဒုက္ခသစ္စာကိုမသိဘူးဒုက္ခသစ္စာကိုမသိဘူးသူကိုယ်တိုင်ကသစ္စာကိုမသိဘူးဆိုတော့အဝိဇ္ဇာကိန်းနေတဲ့ပုဂ္ဂိုလ်ဒီကကောဘယ်လိုပြောမလဲဆိုတော့လေဒုက္ခသစ္စာကိုမသိဘူးပဲပြောရမှာပေါ့တကယ်မသိတာကဘယ်လိုကမသိတာလဲ အဝိဇ္ဇာကမသိတာဖြစ်တဲ့အတွက်အဝိဇ္ဇာလက်ခံထားတဲ့ပုဂ္ဂိုလ်တွေကလည်းပဲဒုက္ခသစ္စာကိုသိသလားမသိဘူးလား ဘယ်သူရှိနေလို့လဲ
ဒုက္ခ
သစ္စာမသိတဲ့အဝိဇ္ဇာမိမိတဏ္ဍာမှာလက်ခံထားသည့်အတွက်မိမိကလည်းဒုက္ခသစ္စာကိုမသိတော့ဘူးဒီလိုလေးရှင်းရှင်းလင်းလင်းမှတ
်
ဟုတ်တယ်မဟုတ်လားပြန်ပြောမယ်နော်ဒုက္ခသစ္စာကိုတကယ်မသိတာကဘလို့ကမသိတာတော့အဝိဇ္ဇာကမသိဘူးဒုက္ခသစ္စာမသိတဲ့အဝိဇ္ဇာမိမိကလက်ခံမထားဘူးလားလက်ခံထားသည့်အတွက်အဲ့ဒီဒုက္ခသစ္စာကိုမိမိကသိရလား မသိပါဘူးခင်ဗျာမိမိမသိဘူးဒါကခေါင်းကြီးတို့တင်စားပြောလိုက်တာတကယ်တမ်းကျတော့ဒီနေရာမှာမိမိမရှိဘူ
း
ငါမရှိဘူးဒီလိုမဟုတ်လားအဲ့တော့ငါမသိတာလားအဝိဇ္ဇာကမသိတာလ
ား
အဝိဇ္ဇာကမသိတာဒီလိုလေးသိသိချာချာမှတ်နော
်
ဓမ္မသူကတပါးသဘောလေးတွေဓမ္မလေးတွေရသဘောလေးတွေပေါ်လင်းမှာသင်ဝင်ရင်ငါဆိုတဲ့ပုဂ္ဂိုလ်တရားကဝင်ဝင်ရှောက်နေတယ
်
ဟုတ်တယ်မလားဟောတကယ်တမ်းကျတော့ငါမသိတာလားအဝိဇ္ဇာကမသိတာလ
ား
အဝိဇ္ဇာကမသိတာကဲဒီလိုဆိုတော့သိတယ်ဆိုတာဘယ်လိုကသိတော့ဆိုတော့ဉာဏ်ကသိတယ်ဒီမှာလဲငါကသိတာလားဉာဏ်ကသိတာလ
ား
မသိတာကဘယ်လိုတော့သိတာကဘယ်လိုတော့ဟုတ်ပြီဒီတော့နော်အဝိဇ္ဇာလက်ခံထားရင်အဲ့ဒီပုဂ္ဂိုလ်ကိုလည်းသိတဲ့ပုဂ္ဂိုလ်လို့ပြောမလားမသိတဲ့ပုဂ္ဂိုလ်လို့ပြောမလားဉာဏ်ကိုလက်ခံထားရင်အဲ့ဒီပုဂ္ဂိုလ်ကိုလည်းသိတဲ့ပုဂ္ဂိုလ်လို့ပြောမလားမသိတဲ့ပုဂ္ဂိုလ်လို့ပြောမလားအဲ့ဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေကယနေ့အဝိဇ္ဇာကိုလက်ခံထားရမှာလားဉာဏ်ကိုလက်ခံထားရမှာအဝိဇ္ဇာလက်ခံထားရင်ဘာပုဂ္ဂိုလ်ဉာဏ်ကိုလက်ခံထားရင်ဘာပုဂ္ဂိုလ
်
ဟုတ်ပြီအဲ့ဒီလိုလေးပုဂ္ဂိုလ်နဲ့တွေ့မှတ်တကယ်ရှိရမှာကပုဂ္ဂိုလ်မဟုတ်ဘူးဓမ္မဟုတ်တယ်မဟုတ်လားတကယ်ရှိရမှာကဓမ္မဓမ္မဒါပေမဲ့ပုဂ္ဂိုလ်နဲ့တင်စားပြီးတော့ပြောလိုက်တာဟုတ်ပြီဒါဖြစ်လို့ရှိရင်ဒုက္ခသစ္စာကခန္ဓာ၅ပါးဘာတို့ကိုဘာလို့ရမလဲသိရမယ်သူကိုသိရမယ်ဒီတော့ဒုက္ခသစ္စာသည်သိရမဲ့သစ္စာ။ဘာသစ္စာလဲ?
သိရမဲ့သစ္စာ။
ဒုက္ခသစ္စာသည်သိရမဲ့သစ္စာ။သူကိုသိအောင်လုပ်ရမယ်၊သူကိုသိအောင်လုပ်ရမယ်။ဒါကြောင့်ဒုက္ခသစ္စာသည်သိရမဲ့သစ္စာ
။
နံပါတ်1နော
်
။နောက်တစ်ခါနံပါတ်2ကသမုဒယသစ္စာ။ဘာသစ္စာလဲ?
သမ
ုဒယသစ္စာ။သမုဒယသစ္စာကဘုန်းကြီးတို့ပရိသတ်တွေနော်။အဓိကကတော့တဏှာလောဘသည်သမုဒယသစ္စာ။ဘာတရားလဲ?တဏှာလောဘသည်သမုဒယသစ္စာ။ဟုတ်ပြီ။ဒါကအဘိဓမ္မာမှာထင်ရှားတဲ့တရားကိုဆွဲထုတ်ပြီးတော့ပြလိုက်တာ
။
ပရိစ္ဆေသမုပ္ပန်နည်းနဲ့ပြောလိုက်တဲ့အခါကျတော့သမုဒယသစ္စာဘယ်နှပါးတွေ့လဲ။ဆဝိုင်းကိုကြည့်။ဘယ်နှပါးတွေ့လဲ
။
၅ပါးတွေ့တယ်။ဘယ်နှပါးတွေ့ဘယ်လိုတွေပါလဲအဝိဇ္ဇာရဲ့သင်္ခါရရဲ့စန္ဒာရဲ့ဥပါဒာရဲ့ကမ္မဘဝရဲ့ဘယ်နှပါးလဲ
၅ပ
ါးဟုတ်တယ်မဟုတ်လားအဘိဓမ္မာမှာအများသမထာရကသမုဒယသစ္စာတိဘယ်လိုတွေလဲတဏှာလောဘဘယ်လိုပါလဲပရိစ္ဆေသမုပ္ပန်နည်းနဲ့ကြည့်လိုက်တော့သမုဒယသစ္စာတိဘယ်လိုတွေတုံးအဝိဇ္ဇာရဲ့သင်္ခါရရဲ့သနာရဲ့ဥပါဒာရဲ့ကာမဘဝရဲ့သမုဒယသစ္စာဘယ်နှပါးလဲ
၅ပါး
ဟုတ်ပြီနော်သမုဒယသစ္စာ၅ပါးအဲဒီ၅ပါးလည်းကိုပြန်ခွဲကြည့်လိုက်မယ်အဝိဇ္ဇာသည်တခြားလားကိလေသာတရားလားကုသိုလ်လားအကုသိုလ်လားသနာသည်တခြားလားကိလေသာတရားလ
ား
ကုသိုလ်လားအကုသိုလ်လား ဥပါဒာသည်တခြားလားကိလေသာတရားလ
ား
ကုသိုလ်လားအကုသိုလ်လားဒီလိုဆိုတော့နံပါတ်1မှတ်လိုက်အာကုသိုလ်ဖြစ်တဲ့ကိလေသာသည်ပရိစ္ဆအဲသမုဒယသစ္စာဒီလိုမလားမှန်ပါပါ
ဘုရား
နောက်တစ်မျိုးတစ်ဆင့်တက်လိုက်တာနော်မှန
်ပါပါ
အာကုသိုလ်ဖြစ်တဲ့ကိလေသာသည
်
သမုဒယသစ္စာပြန်ပြောအာကုသိုလ်ဖြစ်တဲ့ကိလေသာသည
်သမုဒယသစ္စာ
ဒီတော့အာကုသိုလ်လေးတွေလုံးနေကြမယ်ဆိုရင်အဲ့ဒါဘာသစ္စာလုံးနေတာလဲ
သမ
ုဒယသစ္စာဟုတ်ပြီဒါရှင်းသွားပြီနော်မှန
်ပါပါဘုရား
ကဲနောက်တစ်ခါကျတော့နောက်တစ်ဆင့်တက်ကြည့်လိုက်ပါမယ်အဝိဇ္ဇာကသမုဒယသစ္စာဖြစ်တယ်လို့သင်္ခါရကလည်းဘာသစ္စာလဲ ဟောဘီသင်္ခါရဆိုတာတရားကိုပြောလိုက်တော့ဘယ်သူကောင်းမလဲစေရနာကောင်းဘယ်လိုကောင်းမလဲစေရနာပေါ့နော်စေရနာကိုကံလို့ခေါ်တယ်အဲ့တော့စေရနာသည်သင်္ခါရအဲ့ဒီစေရနာသည်စေရနာတိုင်းကိုသင်္ခါရလို့ခေါ်မလားဘယ်လိုစေရနာမျိုးဘယ်လိုစေရနာမျိုးကိုသင်္ခါရလို့ခေါ်မလဲစေရနာတွေဖြစ်တိုင်းသင်္ခါရဖြစ်မလား
ဖြစ်ပါဘူး
ဘယ်လိုစေရနာမျိုးမှသင်္ခါရဖြစ်မလဲအဝိဇ္ဇာပစ္စယဖြစ်ပါအဲဒါအဓိကချက်ပဲဟုတ်လားဒါအမဲချက်မပြတ်နဲ့နော်အဝိဇ္ဇာပစ္စယအဝိဇ္ဇာကြောင့်ဘာတွေဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တဲ့စေရနာမှသင်္ခါရဘာလဲအဝိဇ္ဇာကြောင့်ဖြစ်ပေါ်လာတဲ့စေရနာသည
်
သင်္ခါရအဝိဇ္ဇာရဲ့မသိတဲ့သဘောလေးပါနေတယ
်
ဟုတ်တယ်မလားအဝိဇ္ဇာကဘာသဘောရှိတော့အဲ့ဒါမသိတဲ့သဘောနဲ့တွဲနေတဲ့စေရနာသည
်
သင်္ခါရဘာကိုမသိတာလဲဒုက္ခသစ္စာကိုမသိတာဘာမသိတာတော့ဒုက္ခမသိတာဘလို့တော့အဝိဇ္ဇာအဲ့ဒီမသိမှုလေးနဲ့တွဲပြီးဖြစ်ပေါ်လာတဲ့စေရနာသည
်
သင်္ခါရသိရမလားမှန
်
ပါဘူးအဲ့ဒါစေရနာတိုင်းသင်္ခါရလို့နာမည်တက်လို့ရပါမလားမ
ှ
န်ပါဘူးနာမည်တက်လို့မရဘူးเนาะမှန
်ပါဘူး
ဒီလိုပဲဟောဒီဘက်ကိုကြည့်ရင်နံပါတ်3ဘက်ကိုကြည့်ရင်ကမ္မဘဝမတွေ့ဘူးလားတွေ့
ပါဘ
ူးအဲ့ဒါလည်းတခြားလားစေရနာလေးလား ကံဆိုတာစေရနာကံဆိုတာဟုတ်ပြီအဲဒီစေရနာလေးကလည်းဘာဖြစ်လို့ကမ္မဘဝလို့ခေါ်တယ်လဲမေးရင်တဏှာဥပါဒါကြောင့်ဖြစ်တဲ့စေရနာသည်ကမ္မဘဝကမ္မမဟုတ်ဘူးနော
်
ကမ္မဘဝမြတ်စွာဘုရားဒီနေရာမှာဟောတာကံလို့ဟောသလားဘဝလို့ဟောလားပါဠိရွတ်ကြည့်လိုက်စမ်းဥပါဒါနာပစ္စယဘဝပါတယ်လေဥပါဒနာပစ္စယမြတ်စွာဘုရားကကံလို့ဟောသလားဘဝလို့ဟောသလားဘဝဆိုတာကနှစ်မျိုးရှိတယ်ဖြစ်တာလဲဘဝဖြစ်အောင်လုပ်တာလဲဘဝဘာလဲဖြစ်တာလဲဘဝဖြစ်အောင်လုပ်တာလဲဘဝဒီနေရာမှာရှိတဲ့ဘဝကဖြစ်အောင်လုပ်တဲ့ဘဝဟုတ်တယ်မလားအဲ့ဒါဘဝကနှစ်မျိုးပေါ့မြန်မာလိုပြောကြည့်စမ
်း
ဖြစ်တဲ့ဘဝရဲ့ဖြစ်တဲ့ဘဝကိုပါဠိလိုပြောရင်ဥပပတ္တိဘဝဥပပတ္တိဘဝဆိုတာဘယ်လိုဘဝမျိုးလဲဖြစ်လာတဲ့ဘဝဖြစ်တဲ့ဘဝဟုတ်လားကမ္မဘဝကြတော့ဖြစ်အောင်လုပ်တဲ့ဘဝဒီထဲမှာဘဝနှမျိုးတွေ့ဥပပတ္တိဘဝဘယ်ထဲရောက်ဘယ်ကွယ်ထဲရောက်သူကဖြစ်ကြောင်းလားဖြစ်ကြိုးလား အဲသူကိုယ်တိုင်ဖြစ်နေတာမဟုတ်လို့ဖြစ်ကြိုးတဲ့ရောက်ပါဟုတ်တယ်မလားကမ္မဘဝသည်ဖြစ်အောင်လုပ်တဲ့ဘဝဆိုတော့ဖြစ်ကြောင်းလားဖြစ်ကြိုးလ
ား
ကမ္မဘဝကဖြစ်ကြောင်းဥပပါတိဘဝကဖြစ်ကြိုးမြန်မာလိုပြောလိုက်တော့ကမ္မဘဝကဘယ်လိုတော့ဖြစ်အောင်လုပ်တဲ့ဘဝဥပပါတိဘဝကဖြစ်တဲ့ဘဝအဓိပ္ပာယ်လေးနဲ့ခွဲပြောတာနော်ယောဒနာတော့ဘုန်းကြီးတို့ယောဂီတွေအားလုံးကကျင့်ရပြီးသားဟုတ်တယ်မဟုတ်လားအဲဒါကြောင့်မတိသေးတဲ့စကလုံးလေးတွေနဲ့တွဲတွဲပြီးတော့ရှင်းပြပေးနေတာနော
်
သိပြီသားစကလုံးလောက်တွေမဲ့ပြောနေကြတော့နားကယိုးနေတယ
်
သို့တော့သိပြီသားလို့လာပြောတာအဓိပ္ပာယ်ထိုးထိုးဖောက်ဖောက်တကယ်သိသလားမေးတော့လေအဲဒီလိုမသိလို့အဓိပ္ပာယ်လေးနဲ့တွဲပြောပြနေတာအဲဒါဘဝကဘယ်လိုမျိုးရှိတော့ရသဗျာဒီကံလို့ဟောတာလားဘဝလို့ဟောတာလားပါဠိရွတ်လိုက်ဥပါဒါနာပစ္စယဘဝကမ္မဘဝမဟုတ်ဘူးနော
်
ပါဠိတော်မရင်းကိုကြည့်ကြည့်ပြန်ပြောဘလို့ရလဲဥပါဒါနာပစ္စယဘဝဘဝလို့ဟောတာဘဝရဲ့အဓိပ္ပာယ်ဘယ်နှမျိုးရှိတော့ဘလို့ပါလေဖြစ်ရလုံးတဲ့ဘဝရဲ့ဖြစ်တဲ့ဘဝရဲ့အဲ့ဒီလိုဆိုတော့ပါဠိလိုနာမည်ကနှစ်မျိုးဖြစ်သွားပြီ မြန်မာလိုနာမည်နှမျိုးဖြစ်တယ်လို့ပါဠိလိုလည်းနှမျိုးဖြစ်သွားပြီပါဠိလိုနာမည်တက်တော့ဘယ်လိုတက်မလဲဖြစ်အောင်လုပ်တဲ့ဘဝကဘာဘဝလဲကမ္မဘဝအကြောင်းလားအကျိုးလားအကြောင်းဒါကြောင့်မလို့အကြောင်းအကွက်ထဲမှာထည့်ထားတယ်ဟုတ်တယ်မဟုတ်လားဖြစ်တဲ့ဘဝကဘာဘဝလဲဘာဘဝလဲသုပ္ပပတ္တိဘဝအကြောင်းလားအကျိုးလားအဲ့ဒါကြောင့်အကျိုးအကွက်ထဲမှာထည့်ထားနော်အကျိုးကထမထဲတာဒါရိတော့မိမိတို့ရဲ့တဏ္ဍာမှာဟုတ်လားမှန
်ပ
ါဗျာတကရကကြတော့လည်းပဲဖြစ်အောင်လုပ်တဲ့ဘဝလည်းရှိတယ်ဖြစ်တဲ့ဘဝလည်းရှိတယ်မှန်ပါဗျာတကရကကြတော့ဖြစ်တဲ့ဘဝပဲရှိတယ်ဖြစ်အောင်လုပ်တဲ့ဘဝမရှိဘူးတရားစဉ်းစားကြည့်နော
်
အကျိုးအနေနဲ့ကတော့မရှိနိုင်ဘူးလားရှိနိုင်လားမရ
ှ
ိပါဘူးအကျိုးအနေနဲ့ကတော့အကြောင်းရှိအကျိုးရှိမယ
်
တော်တော့အကြောင်းတရားဆိုတဲ့ဖြစ်အောင်လုပ်တဲ့ဘဝကြတော့အမြဲတမ်းဖြစ်နိုင်ပါမလားမဖြစ်နိုင်ပ
ါဘူ
းအကြောင်းမဖြစ်အောင်ရှောင်ထားရင်ဒီအကြောင်းတွေဖြစ်ကုန်မဖြစ်ဘူ
း
ဘုမမဆွေကြပါစို့ဖရာယဟန္တာပုဂ္ဂိုလ်များမှန
်
ပါပါဟုတ်တယ်မလားမှန်ပ
ါ
ဖရာယဟန္တာပုဂ္ဂိုလ်များသည်ဖြစ်တဲ့ဘဝတော့ရှိတယ်ဖြစ်အောင်လုပ်တဲ့ဘဝတို့မှာမရှိဘူးဖြစ်အောင်လုပ်တဲ့ဘဝမရှိဘူးဒါကြောင့်မလို့တို့သည်နောက်ဘဝကြုံပေးသေးလားမ
ရှိပါဘူး
ဇာတိဖြစ်သေးလား ဖြစ်အောင်လုပ်တဲ့တရားကဘာဖြစ်အောင်လုပ်တာလဲဇာတိဖြစ်အောင်လုပ်တာဘာတယ်လဲဇာတိဖြစ်အောင်လုပ်တဲ့ဘဝသည်ကမ္မဘဝဖရာယန္တာတွေဇာတိဖြစ်အောင်လုပ်တဲ့ဘဝတို့မှရှိသေးလ
ား
ဖြစ်အောင်လုပ်တဲ့ဘဝမရှိဘူးဖြစ်အောင်လုပ်တဲ့ဘဝမရှိတော့တဲ့အတွက်ဘာဘဝမရှိတော့လဲပါဠိလိုကမ္မဘဝမရှိတော့ဘူးဖရာယန္တာမှာကမ္မဘဝရှိလားရ
ှိပါဘူး
ဖြစ်အောင်လုပ်တဲ့ဘဝရှိသေးလား
ရှိပါဘူး
ကမ္မဘဝရှိသေးလား
ရှိပါဘူး
မရှိတော့နော်ဖရာယန္တာပင်မဖြစ်သေး냐တော့လည်းပဲပုရောဟိတ်ပင်ဖြစ်냐တော့လည်းပဲဘုန်းကြီးတို့ပရိသတ်တွေမှလည်းကမ္မဘဝမဖြစ်အောင်ရှောင်လို့တိန်လို့မရနိုင်ဘူးလားရတယ
်
အမြဲတမ်းတော့မရနိုင်ဘူ
း
အမြဲတမ်းတော့
ရ
ာရီတော့ပါဠိလိုတင်ကလို့ခေါ်တာပေါ့ဟုတ်တယ်မဟုတ်လားယာယီတော့ရှောင်းလုံးတိန်လို့ရနိုင်တာပဲမရဘူးလ
ား
အများရန်ကတော့ဘယ်ကြမှာပြတ်မလဲဖရာယန္တာယဟန္တာဖြစ်မှာပြတ်တာကိုဒီလိုမဟုတ်လားအပေယောက်ျောင်းကမ္မဘဝဘယ်ပုဂ္ဂိုလ်မှာပြတ်တ
ော
့တော့အဲတော့တော့ပါမှာပြတ်တော့တော့ပါဖြစ်သွားရင်အပေယောက်ျောင်းကမ္မဘဝအပေဇာတိကိုဖြစ်အောင်လုပ်တဲ့ဘဝမပြတ်ဘူးလားပြတ
်
ဘယ်ပုဂ္ဂိုလ်လူဘဏ္ဍဘုံဘဝကိုမရောက်အောင်လူဘဏ္ဍဘုံရောက်စေတတ်တဲ့အကြောင်းကိုဖြတ်တာကဘယ်ဘုက္ခိုလ်လဲအနာဂတ်ဘယ်ဘုက္ခိုလ်လဲ30ဘုံဘယ်ဘဝကိုမှမရောက်အောင်လုံးဝဖြတ်ပလိုက်တာကယဟန္တာပုဂ္ဂိုလ
်
ဒီလိုမဟုတ်လားသောတာပန်ဖြစ်ရင်အပေယောက်ျောင်းကမ္မဘဝကိုအပိပိုင်ဖြတ်တယ်အနာဂတ်ဖြစ်ရင်လူဘဏ္ဍဘုံယောက်ျောင်းဘဝကိုအပိပိုင်ဖြတ်တယ်ယဟန္တာဖြစ်ရင်30ဘုံရောင်ကြောင်းကမ္မဘဝကိုအပိပိုင်ဖြတ်တယ်ကမ္မဘဝလုံးဝမရှိတော့ကမ္မဘဝလုံးဝမရှိတော့နော်ဒါဘုန်းကြီးပရိသတ်တွေကသောတာပန်လည်းမဟုတ်ဘူးနာဂာလည်းမဟုတ်ဘူးယဟန္တာလည်းမဟုတ်ဘူးဒီတော့အပိပိုင်ဖြတ်နိုင်တဲ့ကမ္မဘဝရှိလားရှိ
ပါဘူးခင်ဗျာ
တိုးတော့ယာယီတော့ဖြတ်လို့မရဘူးလား
ရှိပ
ါဘူးဒါလေးကိုနားလည်အောင်အရင်လုပ်လိုက
်
ဟုတ်တယ်မဟုတ်လားဒီတော့ကမ္မဘဝကိုပယ်လို့မရဘူးလားရတယ်ဘုရုသေဆိုရင်ဘယ်လိုပယ်မလဲယာယီသောတာပန်ဆိုရင်အပေယောက်ျောင်းကမ္မဘဝကိုအပိပိုင်ဖြတ်အနာဂတ်ဆိုရင
်
လူဘဏ္ဍဘဝယောက်ျောင်းကမ္မဘဝကိုအပိပိုင်ဖြတ်ယဟန္တာဆိုရင်30ဘဝယောက်ျောင်းကမ္မဘဝကိုအပိပိုင်ဖြတ်ဘုရုသေကြတော့ယာယီဖြတ်ဟုတ်တယ်မလားယာယီဖြတ်အပေယောက်ျောင်းကမ္မဘဝကိုယာယီဖြတ်ဟုတ်တယ်မလားဟုတ်ပြီကဲဒါကတကန္တနောက်တစ်မျိုးပြန်ပြောလိုက်ပါမယ်ဘဝဆိုတာကနှစ်မျိုးရှိတယ
်
ဥပပါတိဘဝကအကျိုးကမ္မဘဝကအကြောင်းအကြောင်းဘဝဒီလိုမဟုတ်လားသစ္စာအနေနဲ့ပြောလိုက်တဲ့အခါကျတော့အကျိုးသည်ဘာသစ္စာအကြောင်းသည်ဘာသစ္စာဩဒီလိုဆိုတော့ဘုံဘဝရာကြောင်းဇာတိရာကြောင်းကမ္မဘဝသည်ဘာသစ္စာတော့အဲ့ဒါလည်းသမုဒိယသစ္စာနဲ့မပါဘူးလားပါလ
ား
ဟုတ်တယ်ဟုတ်ပြီသမုဒိယသစ္စာနဲ့ပါတယ်အဲ့ဒီကမ္မဘဝကဘာဖြစ်လို့ဘ ဘဝကမ္မဘဝဘုံဘဝရာကြောင်ကမ္မဘဝဖြစ်နေတာလဲမေးရင်တဏှာအုပ်ချုပ်နေတဲ့ကံမှုလို့ဥပါဒံအုပ်ချုပ်တဲ့ကံမှုလို့ဒီလိုမဟုတ်လားအဲ့ဒီကံတွေဖြစ်အောင်ဘယ်လိုကနေတိုက်တွန်းပေးလိုက်တာလဲတဏှာနဲ့ဥပါဒံဘယ်လိုလဲဘယ်လိုပါလဲတဏှာကြောင့်ဖြစ်တဲ့ကံဥပါဒံကြောင့်ဖြစ်တဲ့ကံဒီလိုမဟုတ်လားတဏှာဥပါဒကဒီလိုမပြောတော့နဲ့တဏှာကြောင့်ဖြစ်တဲ့ကံဥပါဒကြောင့်ဖြစ်တဲ့ကံဒီလိုပြောဟုတ်တယ်မဟုတ်လားကံကိုတိုက်ရိုက်ပုတ်ပေးနေတာနော်အဲ့တော့ကံစီကိုတိုက်ရိုက်ပုတ်ပေးနေတဲ့ကိရိတာတရားအားလုံးပေါင်းရင်ဘယ်နှမျိုးလဲအားလုံးပေါင်းရင်3မျိုးအဝိဇ္ဇာကြောင့်လဲကံနေမဖြစ်ဘူးလားအဝိဇ္ဇာဖြစ်เสียသင်္ခါရသင်္ခါရနဲ့ကံနဲ့အတူတူပဲနော်တဏှာကြောင့်လည်းကံနေမဖြစ်ဘူးလားဥပါဒံကြောင့်လည်းကံနေမဖြစ်ဘူးလားဒါကကံဖြစ်ကြောင်းတရားကိလေသာဘယ်နှမျိုးရှိလဲဒါပရိစ္ဆသမုပ္ပါဒ၄မျိုးဘယ်လိုတွေပါလဲအဝိဇ္ဇာကြောင့်လည်းကံဖြစ်တယ်တဏှာကြောင့်လည်းကံဖြစ်တယ်ဥပါဒံကြောင့်လည်းကံဖြစ်တယ်ဒီလိုမလားကဲအစကပြန်ပြောမယ်အဝိဇ္ဇာဒီကိလေသာမောလောဘသစ္စာတဏှာကလည်းကိလေသာမောလောဘသစ္စာဥပါဒါကလည်းကိလေသာမောလောဘသစ္စာဟောတစ်ချက်ရသွားပြီဟုတ်တယ်မဟုတ်လားဟုတ်ပြီပြန်ပြောမယ်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဘာဖြစ်လို့သူတို့ကိုသမုဒိယသစ္စာလို့ခေါ်လဲကိလေသာမောလောသမုဒိယသစ္စာဟုတ်တယ်မဟုတ်လားမှတ်လိုက်နော်ဘာလဲပြန်ပြောပါဦးကိလေသာတရားမောလောသမုဒိယသစ္စာဟုတ်ရလားမှတ်မိပြီနော်ကဲကောင်းပြီဒါဖြစ်လို့ရှိရင်နောက်တစ်မျိုးတစ်ဆင့်တက်လိုက်အဝိဇ္ဇာဆိုတဲ့ကိလေသာကြောင့်ဖြစ်လာတဲ့ကံကိုလည်းပဲဘာသစ္စာလို့ခေါ်မယ်အဝိဇ္ဇာကြောင့်ဖြစ်တဲ့ကံဒီဘာသစ္စာဒီဘက်ကိုကြည့်တဏှာကြောင့်ဖြစ်တဲ့ကံဒီဘာသစ္စာဥပါဒါကြောင့်ဖြစ်တဲ့ကံဒီဘာသစ္စာဟုတ်တယ်လို့ဆိုတော့နော်အဝိဇ္ဇာကသာသမုဒိယသစ္စာဟုတ်တယ်လားအဝိဇ္ဇာကြောင့်ဖြစ်တဲ့ကံကလည်းသမုဒိယသစ္စာမဟုတ်ဘူးလားဟုတ်ပါဘူးဟုတ်တာပဲတဏှာသာသမုဒိယသစ္စာလားဟုတ်ပါဘူးတဏှာကြောင့်ဖြစ်တဲ့ကံကလည်းပဲဟုတ်ပြီနော်ဒိဋ္ဌိဆိုတဲ့ဥပါဒနာသမုဒိယသစ္စာလားဒိဋ္ဌိကြောင့်ဖြစ်တဲ့ကံကလည်းပဲဒီလိုလေးတွေနားလည်သွားလိုက်တော့ကိုယ်လုံးနေတဲ့လောသည်သမုဒိယသစ္စာနယ်ပယ်တဲ့ရောက်သလားမရောက်ဘူးလားကိုယ့်အနေကိုဆုံးဖြတ်လို့ရတာပေါ့ဟုတ်တယ်မဟုတ်လားကဲပြန်ပြောမယ်မသိမောဝိဇ္ဇာနဲ့ပြုတဲ့မသိမောဝိဇ္ဇာသည်ဘာသစ္စာဘာမသိတာတော့အဓိကဘာသစ္စာမသိတာလဲဟုတ်ပြီဒုက္ခသစ္စာမသိတာဒုက္ခသစ္စာမသိတာသည်အဝိဇ္ဇာအဲ့ဒီဒုက္ခသစ္စာမသိတဲ့အဝိဇ္ဇာနဲ့ပြုလုပ်တဲ့ကံကလည်းဘာသစ္စာကံကသူ့ကျင်နေလို့သမုဒိယသစ္စာမဖြစ်ဘူးဘလို့လဲပေါင်းလို့သမုဒိယသစ္စာဖြစ်တာလဲအဝိဇ္ဇာနဲ့ပေါင်းလို့သမုဒိယသစ္စာဖြစ်တာနော်မသိမှုနဲ့ပြုလုပ်တဲ့ကံမှသမယသည်ဘာသစ္စာဟောပြီဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့တဏှာသည်ဘာသစ္စာတဏှာကြောင့်ပြုလုပ်တဲ့ကံကလည်းဘာသစ္စာကံနေသူ့ကျင်နေလို့သမုဒိယသစ္စာဖြစ်သလားဘလို့ကြောင့်မို့လို့သမုဒိယသစ္စာဖြစ်တာလဲတဏှာကြောင့်ပြုတဲ့ကံမောလို့သမုဒိယသစ္စာဟောဘကိုကြည့်လိုက်တော့တခြားလားဒိဋ္ဌိလားဒိဋ္ဌိပါဘုရားဒိဋ္ဌိသည်ဘာသစ္စာသမုဒိယသစ္စာအဲဒီလိုပဲဒိဋ္ဌိကြောင့်ဖြစ်တဲ့ကံကလည်းဘာသစ္စာသမုဒိယသစ္စာဒီလိုဆိုတော့ပရမရစ်ကကိလေသာသည်သမုဒိယသစ္စာဒုတိယရစ်ကကိလေသာကြောင့်ဖြစ်တဲ့ကံသည်သမုဒိယသစ္စာပြန်ပြောပရမရစ်ကဘာလဲဒုတိယအဆင့်ကကိလေသာကြောင့်ဖြစ်တဲ့ကံဒီသမုဒိယသစ္စာဟုတ်ပြီကဲတတိယရေးဆက်မယ်ဟုတ်လားတတိယရေးကိုဆက်တဲ့အခါကျတော့ဘုန်းတော်ပရိသတ်တွေကံဆိုတာကကုသိုလ်ကံလည်းရှိတယ်အကုသိုလ်ကံလည်းရှိတယ်ဘယ်မျိုးရှိလဲအကျဉ်းများအဖြစ်ကုသိုလ်ကံရှိတယ်အကုသိုလ်ကံရှိတယ်ပြခွဲကြည့်လိုက်ကုသိုလ်ကံက3မျိုးအကုသိုလ်ကံက1မျိုး ကုသိုလ်ကံကပေါင်းမျိုးအကုသိုလ်ကံကကုသိုလ်ကံ၃မျိုးကဘယ်လိုတွေတော့ကာမကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံပြန်ပြောကုသိုလ်ကံဘယ်နှမျိုးလဲအကုသိုလ်ကံကဘယ်နှမျိုးလဲ၁မျိုးအကုသိုလ်ကံကတော့အကုသိုလ်ကံပဲဒီလိုမလားအကုသိုလ်က၃မျိုးကိုပြပြောကာမကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံအကုသိုလ်က၁မျိုးရဲ့ကုသိုလ်က၃မျိုးရဲ့ပေါင်းတော့ကံဘယ်နှမျိုးလဲ
၄မျိုးပါဗျ
ာဟုတ်ပြီကံ၄မျိုးရသွားပြီအဲ့ဒီကံ၄မျိုးကိုကသင်္ခါရနဲ့ထည့်ကြည့်လိုက်မယ်ဆိုရင်သင်္ခါရဘယ်နှမျိုးထဲမှာထည့်မလဲ3မျိုးထဲမှာထည့်ဘယ်သင်္ခါရတွေထဲမှာထည့်မလဲပုံညာပြီသင်္ခါရအပုံညာပြီသင်္ခါရအနေစာပြီသင်္ခါရဟုတ်ပြီနော်ကဲပုံညာပြီသင်္ခါရတွေကိုဘယ်ကံနေထည့်မလဲကုသိုလ်က3မျိုးလုံးထည့်မလားဘယ်ကံနေထည့်မလဲကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံဘာလဲလဲကာမကုသိုလ်ကံလဲသူတို့ဘယ်ထဲထည့်မလဲပုံညာပြီသင်္ခါရတွေကိုထည့်အကုသိုလ်ကံကဘယ်ထဲထည့်မလဲအပုံညာပြီသင်္ခါရတွေကိုထည့်အနိစ္စအရူပကုသိုလ်ကံကဘယ်ထဲထည့်မလဲဒီတော့ကံက၄မျိုးသင်္ခါရကကံက၄သင်္ခါရကကံလေးမျိုးကဘယ်လိုတွေပါလဲကာမကုသိုလ်ကံရဲ့သင်္ခါရ၃မျိုးကဘယ်လိုတွေတော့ပုံညာပြီသင်္ခါရအပုံညာပြီသင်္ခါရအာနိစ္စပြီသင်္ခါရကံလေးမျိုးနဲ့သင်္ခါရ၃မျိုးတွဲကြည့်လိုက်ပါဦးကာမကုသိုလ်ကံနဲ့ဓမ္မကုသိုလ်ကံကပုံညာပြီသင်္ခါရအာရုအကုသိုလ်ကံကအပုံညာပြီသင်္ခါရပြီးတော့အရူပကုသိုလ်ကံကအနိစ္စပြီသင်္ခါရဒီလိုမလားဟောဒီလိုဆိုတော့ဘုန်းကြီးတို့ပြိတ္တတွေသင်္ခါရသင်္ခါရလို့ပြောနေတဲ့အထက်မှာကုသိုလ်တွေကမပါဘူးလားအကုသိုလ်တွေကမပါဘူးလားဇန်တွေကမပါဘူးလားအားလုံးပါနေတယ်ဟုတ်တယ်မလားအားလုံးပါနေတယ်ကာယဘက်ကိုကြည့်လိုက်ကာမဘက်ကိုကြည့်လိုက်ကာယကံရှိတယ်ဝစီကံရှိတယ်မနောကံရှိဒီလိုမလားကာယကံထဲမှာလဲကုသိုလ်ကာယကံအကုသိုလ်ကာယကံဝစီကံထဲမှာလဲကုသိုလ်ဝစီကံအကုသိုလ်ဝစီကံမနောကံထဲမှာလဲကုသိုလ်မနောကံအကုသိုလ်မနောကံကုသိုလ်တွေကအကုသိုလ်တွေကမပါဘူးလားပါတယ်ဟုတ်ပြီဒီလိုဆိုတော့နော်သင်္ခါရထဲမှာကုသိုလ်တွေလည်းပါနေတယ်အကုသိုလ်တွေလည်းပါနေတယ်ထို့အတူပဲကာမဘဝထဲမှာလည်းပဲကုသိုလ်တွေလည်းပါတယ်အကုသိုလ်တွေလည်းပါတယ်ကံဖြစ်တိုင်းသင်္ခါရလားကံပြေတဲ့သင်္ခါရလားကံပြေတဲ့သင်္ခါရမဟုတ်ဘယ်လိုကံမျိုးမှသင်္ခါရတော့အဝိဇ္ဇာကြောင့်ဖြစ်တဲ့ကံလေးသင်္ခါရညမလို့ပြောကြည့်လိုက်မယ်ဆိုရင်တစ္ဆာမသိမှုနဲ့ပြုလုပ်တဲ့ကံလေးသင်္ခါရဒီဘက်ကိုကြည့်လိုက်ကမ္မဘဝကံပြေတဲ့ကမ္မဘဝလားဘယ်လိုကံမျိုးမှကမ္မဘဝလဲတဏှာကြောင့်ဖြစ်တဲ့ကံလေးကမ္မဘဝဥပါဒါကြောင့်ဖြစ်တဲ့ကံဤကမ္မဘဝဒီလိုဆိုတော့ကအကြောင်းလေးပါတယ်နော်ကံဖြစ်တိုင်းသင်္ခါရမဖြစ်ဘူးကံဖြစ်တိုင်းသမုဒိယသစ္စာမဖြစ်ဘူးဒါလေးတော့မှတ်ထားနော်ဒါဘုန်းကြီးတို့အဓိကချက်ကလေးပဲကံဖြစ်တိုင်းသမုဒိယသစ္စာဖြစ်ရလားဖြစ်ပါဘူးဘယ်လိုကံမျိုးမှသမုဒိယသစ္စာဖြစ်တော့ဆိုရင်နံပါတ်1အဝိဇ္ဇာကြောင့်ဖြစ်တဲ့ကံဤသမုဒိယသစ္စာနံပါတ်2တဏှာကြောင့်ဖြစ်တဲ့ကံလေးသမုဒိယသစ္စာ။နံပါတ်3ဥပါဒါကြောင့်ဖြစ်တဲ့ကံလေးသမုဒိယသစ္စာ။မြန်မာလိုပြောလိုက်မယ်ဆိုရင်နံပါတ်1ကသစ္စာမသိဘဲနဲ့ပြုတဲ့ကံလေးသမုဒိယသစ္စာ။နံပါတ်2သစ္စာတရားလိုချင်တောင်းတပြီးတော့ပြုတဲ့ကံလေးသမုဒိယသစ္စာ။နံပါတ်3ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲနဲ့ပြုတဲ့ကံလေးသမုဒိယသစ္စာ။ပြန်ပြောနံပါတ်1သစ္စာမသိမှုနဲ့ပြုတဲ့ကံလေးသမုဒိယသစ္စာ။နံပါတ်၄သစ္စာတရားလိုချင်တဲ့သဏ္ဍာန်နဲ့ပြုတဲ့ကံလေးသမုဒိယသစ္စာ။နံပါတ်၃ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲနဲ့ ပြောတဲ့ကံလေးသဘောတရားတွေဒီလိုမလားသဘောတရားပြိတ္တာတွေဒီကမှကုသိုလ်တွေလည်းမပါဘူးလားအကုသိုလ်တွေလည်းမပါဘူးလားအဲ့တော့အကုသိုလ်ကတော့သဘောတရားသစ္စာဖြစ်တာသိကြနေပြီတော်တော့ကုသိုလ်ဆိုတဲ့နေရာမှာကုသိုလ်ပြူတိုင်းသမုဒိယသစ္စာဖြစ်မလား
ဖြစ်ပါဘ
ူးဗျာကုသိုလ်ကံတိုင်းသမုဒိယသစ္စာဖြစ်မလား
ဖြစ်ပါဘ
ူးဗျာမဖြစ်ဘူးဒီလိုမလား ဘယ်လိုကုသိုလ်ကံမျိုးမှသမုဒိယသစ္စာဖြစ်မလဲနံပါတ်1သစ္စာမတိမှုနဲ့ပြူတဲ့ကုသိုလ်ကံဤနံပါတ
်2
သစ္စာတရားလိုခြင်းနဲ့တောင်းတမှုနဲ့ပြူတဲ့ကုသိုလ်ကံဤနံပါတ
်3
ဘောဂတရဝလာဆိုတဲ့အမြင်နဲ့ပြုတဲ့ကုသိုလ်ကံလေအဲ့လိုလေးသိကြတော့သမုဒိယသစ္စာမဖြစ်အောင်ရှောင်လို့ရတာပေါ့မရှောင်တတ်ဘူးလားရှောင်တတ်သွားလားအဲ့ဒါမှမသိရှောင်တတ်ပါမလားကိုပြုတဲ့ကုသိုလ်တိုင်းကိုပြုလို့နေတဲ့ကုသိုလ်တိုင်းကုသိုလ်တိုင်းပြီးနိဗ္ဗာန်ရောက်ကြောင်းကုသိုလ်တွေကြီးပါပဲလို့ထင်မနေနဲ့ဟုတ်တယ်မလားနိဗ္ဗာန်ရောက်သောကုသိုလ်တွေကြီးပါပဲလို့ထင်မနေနဲ့သမုဒိယသစ္စာဖြစ်ခဲ့တော့အကျိုးရလကဘာသစ္စာလဲသင်္ခါရပစ္စယပါတယ်လေဝိညာဉ်ပါတယ်လားခန္ဓာ၅ပါးလားခန္ဓာ၅ပါးဘာသစ္စာလဲသမဘဝပစ္စယလည်းပါတယ်တော့ဓာတိခန္ဓာဘယ်နှပါးလဲဘာသစ္စာလဲအဲ့ဒီတော့အဝိဇ္ဇာအချောင်းမှုနဲ့ပြောတဲ့အကံတဏှာအချောင်းမှုနဲ့ပြောတဲ့အကံဒေရီအောင်ချောင်းမှုနဲ့ပြည့်တဲ့ကံမှန်သမျှသည်ဘာသစ္စာလဲအကျိုးရလအနေနဲ့ဘာသစ္စာရမလဲဒုက္ခသစ္စာရမယ်ဒီလိုမလားဒီတော့ဒုက္ခသစ္စာမရခြင်းမဖို့နိဗ္ဗာန်ချမ်းသာရခြင်းမတယ်ဆိုရင်ကုသိုလ်တော့မပြုတ်ရဘူးလားပြုတ်ရပါဘူ
း
သို့တော့အဲ့ဒီပြုတ်လို့တဲ့ကုသိုလ်ထဲမှာအဝိဇ္ဇာမပါစေနဲ့တဏှာမပါစေနဲ့ဥပါဒမပါစေနဲ့ရှောင်လို့မရဘူးလားရတယ်နော်ဒါတရားတော်မျိုးရှောင်ပြီးတော့ပြောရမှာလေအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒတရားဘယ်လိုမျိုးရှောင်အောင်တရားတော်မျိုးရှောင်အဲ့ဒီတရားတော်မျိုးမပါအောင်ကုသိုလ်ပြုနိုင်မယ်ဆိုရင်အဲ့ဒီကုသိုလ်သည်သမုဒိယသစ္စာဖြစ်ပါ
ဖြစ်ပါဘ
ူးသမုဒိယသစ္စာမဖြစ်တော့ဘူးဒီလိုမဟုတ်လားတက္ကမိဒါပြဖောင်းတဲ့ဒီနေ့ခက်ကလာကအဝိဇ္ဇာနဲ့သင်္ခါရဟုတ်တယ်မဟုတ်လားအဝိဇ္ဇာနဲ့သင်္ခါရကိုသဘောပေါက်ရင်တဏှာဥပါဒကလည်းအတူတူပဲသဘောပေါက်ပြီးသားဖြစ်သွားပြီနော်တက္ကမိတာပြပြန်ပြောမယ်အဝိဇ္ဇာကရဘာသဘောရှိတော့ဘာကမသိတော့ဘာသစ္စာတွေတော့ဒုက္ခသစ္စာသီရောဓသစ္စာမေဃသစ္စာအဲ့ဒီလိမ်ပြောရမှအဓိကဘာသစ္စာကိုမသိတာလေဒုက္ခသစ္စာသည်ဘာလို့ရမဲ့သစ္စာလဲသိရမယ်ဘာလို့ရမဲ့သစ္စာလဲဟုတ်ပြီနော်နံပါတ်၁ကသမုဒိယသစ္စာသမုဒိယသစ္စာအခုသမုဒိယသစ္စာတွေအတော်များများသဘောပေါက်ပြီးသွားပြီအဝိဇ္ဇာလည်းသမုဒိယသစ္စာတဏှာလည်းသမုဒိယသစ္စာပုံမာရလည်းသမုဒိယသစ္စာသဘောပေါက်လာပြီနော်အဝိဇ္ဇာကြောင့်ပြုတ်တဲ့ကုသိုလ်ကံအကုသိုလ်ကံတွေကလည်းပဲသမုဒိယသစ္စာဟုတ်ပြီတဏှာကိုချေခံပြီးတော့ပြုတ်တဲ့ကုသိုလ်ကံအကုသိုလ်ကံတွေကလည
်း
သမုဒိယသစ္စာဟုတ်ပြီတဲ့ဒီအခြေခံပြီးတော့ပြောတဲ့ကုသိုလ်အကုသိုလ်တွေကလည်းပဲဟုတ်ပြီအဲ့ဒီသမုဒိယသစ္စာတွေဖြစ်အောင်လုပ်ရမယ့်သစ္စာလားပယ်ရမယ့်သစ္စာသူကဖြစ်အောင်လုပ်ရမှာလားမဖြစ်အောင်ကြိုးစားရမှာလားမဖြစ်အောင်ကြိုးစားရတာပယ်တာပေါ့ဒီတော့ပြန်ပြောမယ်ဒုက္ခသစ္စာကသိရမယ့်သစ္စာသမုဒိယသစ္စာကပယ်ရမယ့်သစ္စာတခုရပါပြီနော်ကဲလောကနာမသောကဘာသစ္စာလဲနိရောဓသစ္စာပါတိစ္ဆာပါလေနိရောဓသစ္စာကတခြားလားနိဗ္ဗာန်နိဗ
္ဗ
ာန်ပါဘုရားမြတ်စွာဘုရားသခင်ကရောမြတ်ကြီးဓမ္မစကဘောဓနာသုတ်တန်လို့ခေါ်တဲ့ဓမ္မစကမှာဟောပရမသောဟောစဉ်တုန်းကနိဗ္ဗာန်လို့ဟောသလားနိရောဓလို့ဟောလ
ား
နိဗ္ဗာန်ပါဘုရားနိဗ္ဗာန်တဲ့စကလုံးကနောက်မှဟောလာတာ
ပရ
မသောဟောတာဘယ်လိုဟောလဲနိရောဓဟုတ်တယ်မလ
ား
ယောတ္တတာယောတနာယအတိတဝိရာကနိရောဓတဏှာတရားအကျွေးကြမရှိချုပ်သွားတာဟုတ်လားတဏှာချုပ်တော့ဝိဇ္ဇာကမချုပ်ဘူးလားဒိဋ္ဌိကမချုပ်ဘူးလားတဏှာချုပ်ပြီဆိုတဏှာကြောင့်ပြုတ်တဲ့ကံတွေကမချုပ်ဘူးလ
ား
အဝိဇ္ဇာချုပ်ရင်ဝိဇ္ဇာကြောင့်ပြုတ်တဲ့ကံတွေကမချုပ်ဘူးလ
ား
ဟုတ်ပြီနော်နောက်တစ်ခါကျတော့ဒိဋ္ဌိချုပ်ရင်ဒိဋ္ဌိကြောင့်ပြုတ်တဲ့ကံတွေကမချုပ်ဘူးလား အဝိဇ္ဇာ၆ဓာတ်ဒီဗာဒိစာ၆
တ
ဏှာ၆ဓာတ်ကလည
်
းဒိဋ္ဌိ၆ဓာတ်ကလည
်း
သရေကြောင့်ဖြစ်တဲ့ကံတွေ၆ဓာတ်ကလည
်
းဒါလည်းသမုဒိယသစ္စာ၆ဓာတ်ပဲ
ဒ
ီတော့သမုဒိယသစ္စာ၆ဓာတ်သည်နိဗ္ဗာန
်
ဟုတ်ရဲ့လားဘာလဲလဲသမုဒိယသစ္စာ၆ဓာတ်သည
်
ဒီတစ်ချက်မှတ်လိုက်ဒီလိုမဟုတ်လားကျွန်တော်တခါတည်းသင်ပြမယ်အဝိဇ္ဇာ၆တဲ့အခါကျတော့အဝိဇ္ဇာကြောင့်ပြုတဲ့ကံလည်း၆တယ်။အဝိဇ္ဇာကြောင့်ပြုတဲ့ကံ၆ပါတယ်ဆိုရင်နောက်ဘဝဇာတိကောမလျှောက်ဘူးလ
ား။
သမဘဝနိရောဓ
။
ဇာတိလည်း၆တာပဲ။ဇာတိ၆တာသည်ဗာသစ္စာ၆တော့။အဲဒုက္ခသစ္စာ၆တယ်။ဒီလိုမလား
။
ကျန်တဲ့နောက်တစ်ခုတဏှာ၆တဲ့အခါကျတော့တဏှာကြောင့်ဖြစ်တဲ့ကံလည်းမလျှောက်ဘူးလား
။
တဏှာကြောင့်ဖြစ်တဲ့ကံ၆ရင်ဇာတိကော
။
ဇာတိ၆တာဗာသစ္စာ၆ဒါလည်းဒုက္ခသစ္စာချုပ်တာပဲဟုတ်တယ်မလားဒိဋ္ဌိချုပ်တယ်ဆိုရင်ဒိဋ္ဌိကြောင့်ဖြစ်တဲ့ကံရောမချုပ်ဘူးလားဒ
ိ
ဋ္ဌိကြောင့်ဖြစ်တဲ့ကံချုပ်ရင်အကျိုးရလအနေနဲ့ဇာတိမချုပ်ဘူးလားချုပ်လားဇာတိချုပ်တာဗာသစ္စာချုပ်တော့ဒီတော့သမုဒိယသစ္စာတစ်ပါးလည်းချုပ်တာလားဗာသစ္စာပါချုပ်ဒီတော့ချုပ်တဲ့သစ္စာကနှစ်ခုဗာသစ္စာနဲ့ဗာသစ္စာလည်းဒီတော့နေရောဓနေရောဓဆိုတာမြန်မာလိုပြန်တော့၆တာမြန်မာလိုပြန်တော့ဗာလဲဗာသစ္စာတွေ၆တာတော့သမုဒိယသစ္စာနဲ့အကြောင်းသမုဒိယသစ္စာ၆တဲ့အကျော်ဒုက္ခသစ္စာ၆တဲ့အဲ့ဒါသည်နိဗ္ဗာန
်
ဒီတော့နိဗ္ဗာန်ရဲ့အကြောင်းကိုသူများတွေကမေးလာလို့ရှေ့ရှေ့ဝေးဝေးချက်တွင်ပြီးတော့မပြောတတ်ဘူးဆိုတော့အဲ့ဒါလေးပဲပြောလိုက
်
ဟုတ်တယ်မဟုတ်လားရှေ့ရှေ့ဝေးဝေးပြောနိုင်ရင်ပြောမပြောနိုင်ရင်ဘယ်လိုပြောမလဲသမုဒိယသစ္စာနဲ့ဒုက္ခသစ္စာ၆တာသည
်
နိဗ္ဗာန်နော်သမုဒိယသစ္စာကအကြောင်းလားအကျိုးလားဒုက္ခသစ္စာကအကြောင်းလားအကျိုးလားအကြောင်းလဲသိအကျိုးလဲငြိမ်ပြောကြည့်စမ်းအကြောင်းလဲသိအကျိုးလဲငြိမ်အကြောင်းသိလို့ကြုံငြိမ်တာသည်ဘာသစ္စာသရတိတခြားလားနိဗ္ဗာန်လားဒီတော့နိဗ္ဗာန်ရောက်ကြပါလေဆိုဘုန်းတော်ပရိသတ်တွေကသစ္စာဘယ်နှပါ6အောင်လောက်ရမှာအဲ့ဒီနှစ်ပါးထဲမှာဘယ်သူအရင်6အောင်လောက်ရမှာအဲဟောပြီဒါတော့ရှင်းသွားပြီဒီလိုမလားဒုက္ခသစ္စာကို6အောင်ရင်လောက်ရမလားသမုဒိယ6အောင်ရင်လောက်ရမလားသမုဒိယသစ္စာ6မှာဒုက္ခသစ္စာ6မှာဒီလိုမလားဟောပြီ6တာသည်និရောဓသစ္စာတို့တော့သူ့လိုလို6မှာမလားဘယ်လိုလုံးမှာ6မလဲ6ကြောင်းအကျင့်ကျင့်မှာ6ဘယ်လိုလုံးမှာ6မလဲ6ကြောင်းကျင့်ကဗာသစ္စာမေကသစ္စာဒီလိုမလား6ကြောင်းကျင့်ကဒီတော့ပြန်ပြောမယ်တရားမဲ့သစ္စာကဗာသစ္စာတရားမဲ့သစ္စာကသေရမဲ့သစ္စာက6ရမဲ့သစ္စာကအဲဒီလိုမဟုတ်ဘူးနော်သေရမဲ့သစ္စာကသမုဒိယသစ္စာပဲရတာ6တာမလားဟုတ်ပြီအဲ့ဒီလို6တဲ့အခါကျတော့နိဗ္ဗာန်ကိုမျက်မှောက်မပြုတ်ရဘူးလားပြုတ်ရအဲ့ဒါကြောင့်မျက်မှောက်ပြုတ်ရမဲ့သစ္စာကဟုတ်ပြီမျက်မှောက်ပြုတ်ရမဲ့သစ္စာကဒီရတာသစ္စာရကျင်ပါလေဆိုဘာသစ္စာပွားရမှာအဲ့ဒါကြောင့်ပွားရမဲ့သစ္စာကအားလုံးပေါ်တော့သစ္စာဘယ်နဲ့ချက်မှတ်မိသွားပြီနော်ပြန်ပြောသိရမဲ့သစ္စာကဘလို့ကိုပြောတာတော့ခန္ဓာ၅ပါးဘလို့ကိုပြောတာလဲတရားမဲ့သစ္စာကဘသူကိုပြောတာလဲအဝိဇ္ဇာရဲ့သင်္ခါရရဲ့သဏ္ဍာရဲ့ဥပါဒာရဲ့ကမ္မဘဝဘယ်နှပါးလဲ၅ပါးပြန်ပြောအဝိဇ္ဇာရဲ့သင်္ခါရရဲ့သဏ္ဍာရဲ့ဥပါဒာယေကမ္မဘဝယေအများနာလဲထားတဲ့စကားနဲ့ပြောရင်တဏ္ဍာဒီတစ်လုံးနဲ့ပြောလိုက်ဒီလိုမဟုတ်လားအများပေါင်းနေတဲ့စကားနဲ့ပြောရင်ဘယ်လိုပြောမလဲသမုဒိယသစ္စာလေးဘယ်လိုပါလဲတဏ္ဍာအခု၅ပါးကဘာနည်းနဲ့ပြောတာလဲအဲပရိစ္ဆသမုပ္ပန်နည်းဒီတော့ပရိစ္ဆသမုပ္ပန်ချင်းချင်းပရိစ္ဆသမုပ္ပန်တမအချင်းကတော့ကိစ္စမရှိဘူးပရိစ္ဆသမုပ္ပန်တမအချင်းချင်းကတော့အဝိဇ္ဇာသင်္ခါရတဏ္ဍာဥပါဒံကမ္မဘောအဲ့ဒီလိုပြောလို့နားလည်တယ်ပေါ့ ပရိသတ်သမောပသမမဟုတ်တဲ့ပုဂ္ဂိုလ်ကြတော့ဒီလောက်ပြောရင်သူရှောက်ရင်ရှောက်တယ်အဲ့ဒါဘယ်လိုပြောမလဲကျန်တာအဲ့ဒီ၅ပါးနဲ့အဲ့ဒီတစ်ပါးနဲ့ဘာကွာတယ်လဲမေးရင်၅ပါးကရနိုင်သလောက်ကြီးတွက်ထားတာတည်လို့မလားတဏ္ဍာကတော့ပင်ရင်မူလကြားတဲ့တရားကိုပြောတာပင်ရင်မူလကတဏ္ဍာရနိုင်သလောက်ကြီးတွက်တော့၅ပါးဘယ်လိုတွေတော့အဝိဇ္ဇာသင်္ခါရတဏ္ဍာဥပါဒံသမဘောရနိုင်သလောက်ကြီးတွက်လိုက်တာ၅ပါးဟုတ်ပြီနော်ကြံပြပြောမယ်သိရမယ်သစ္စာကဘာသစ္စာတရားမဲ့သစ္စာကဘာသစ္စာသမုဒိယသစ္စာမျက်မှောက်ပြုရမဲ့သစ္စာကပွားရမဲ့သစ္စာကအဲ့ဒီသစ္စာလေးမျိုးရမှတကယ်တမ်းသိအောင်လုပ်ရမဲ့သစ္စာကဘာသစ္စာလဲဒုက္ခသစ္စာဆိုတာဘယ်လိုကိုပြောတာတော့ခန္ဓာ၅ပါးကိုပြောတာဒီလိုမလားခန္ဓာ၅ပါးဝိညာဉ်ရယ်လံရောက်ရယ်ပလာယရနာရယ်ခန္ဓာရယ်ဝေဒနာရယ်ခန္ဓာဘယ်နှပါးလဲအဲ့ဒီခန္ဓာ၅ပါးသည်ဒုက္ခသစ္စာဒီတော့ခေါင်းတော်ပရိသတ်တွေယနေ့နိဗ္ဗာန်လိုချင်ပါတယ်ဆိုရင်ဘာသစ္စာသိအောင်လုပ်ရမှာလဲသစ္စာလေးမျိုးလုံးသိအောင်လုပ်ဆိုပေမဲ့သစ္စာလေးမျိုးလုံးသိဖို့လိုတာလားဒုက္ခသစ္စာသိဖို့လိုတာလားဒုက္ခသစ္စာသာသိအောင်လုပ်ဒုက္ခသစ္စာသိမယ်ဆိုရင်သမုဒိယသစ္စာလည်းပယ်ပြီးတာဖြစ်တာပဲနိရောဓသစ္စာလည်းမြမပြုံးပြီးတာဖြစ်တာပဲမေဃသစ္စာလည်းပွားပြီးတာဖြစ်တာပဲဒီလိုမလားအဲ့ဒါကြောင့်လောမဲ့လောကန်ဒီ၄မျိုးလုံးလား၁မျိုးတည်းလားဘာသစ္စာတရားလို့ရမယ်ဒုက္ခသစ္စာတရားတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးဒီဒုက္ခသစ္စာဒီလိုမလားအဲ့ဒီဒုက္ခသစ္စာကိုဘုန်းကြီးတော်ပရိသတ်တွေကယနေ့သိမယ်ဆိုရင်သိတာဒီတခြားကသိတာလားဉာဏ်ကသိတယ်ခန္ဓာ၅ပါးကဘာသစ္စာသိတဲ့ဉာဏ်ကဘာသစ္စာသိလို့မလားဉာဏ်နဲ့သိတဲ့အခါတော့ဟောသမုဒိယသစ္စာလေးတွေမသိဘူးလားသိလားသိတာကဘာသစ္စာသိတော့သိရမဲ့သစ္စာကဘာသစ္စာသူကဘယ်လိုနဲ့သိမယ်ဉာဏ်နဲ့ဒီတော့သိတဲ့ဉာဏ်ကဘာသစ္စာအဲ့ဒီလိုသိရင်သိလတာလေးတွေမသိဘူးလားသိသူတို့ကြောင့်ဖြစ်တဲ့ကံတွေကမချုပ်ဘူးလားချုပ်အဲ့ဒီကလေးသားလေးတွေသေတာကဘာသစ္စာသေတော့သမုဒိယသစ္စာသေတော့မယ်ဆိုရင်ဘုန်းတော်ပရိသတ်တွေသမုဒိယသစ္စာချုပ်တာသည်တခြားလားနိရောဓသစ္စာလားဟောဒီလိုဆိုတော့နိရောဓသစ္စာဆိုတဲ့နိဗ္ဗာန်ရကြမှာတဲ့သူဒီလမ်းစဉ်လိုက်ပေါ့ဟုတ်တယ်မဟုတ်လားအဲ့ဒီလမ်းစဉ်မလိုက်လို့ကတော့ဘုန်းတော်ပရိသတ်တွေအဝိဇ္ဇာပစ္စယဘာတဲ့တော့သင်္ခါရပစ္စယတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးဘာသစ္စာအဝိဇ္ဇာကဘာသစ္စာသမုဒိယသစ္စာသင်္ခါရကလည်းဘာသစ္စာခန္ဓာ၅ပါးကဘာသစ္စာတဲ့ဟုတ်ပြီနော်ဒီနေ့ကိုရှင်းပြလိုက်တယ်ဟုတ်တယ်မဟုတ်လားဒုက္ခသစ္စာကိုသိအောင်လုပ်မယ်ဆိုရင်သစ္စာဘယ်နှပါးဆိုင်သစ္စာ၄ပါးမပြေဘူးလားပြေလားအဲ့ဒီသစ္စာ၄ပါးလို့ပြောပေမဲ့ချုပ်သွားတာကဘယ်နှပါးဖြစ်လာမှာကဘယ်နှပါးချုပ်သွားတာကဘာသစ္စာနဲ့ဘာသစ္စာသမုဒိယသစ္စာနဲ့ပေါ်လာမှာကဘာသစ္စာနိရောဓသစ္စာနဲ့သစ္စာမသိတဲ့ပုဂ္ဂိုလ်လားသစ္စာသိတဲ့ပုဂ္ဂိုလ်လားယနေ့ခေါင်းတော်ပရိသတ်တွေဒါနကုသိုလ်လေးတွေမလုပ်ဘူးလားလုပ်လားဒါနကုသိုလ်လေးတွေလုပ်တယ်သစ္စာသိပြီးတော့လုပ်တယ်ဆိုလို့ရှိရင်သစ္စာသိတယ်ဆိုတာကပြန်ပြောပါအောင်သစ္စာသိတယ်ဆိုတာဘာပြောတာလဲဘာကိုသိတာလို့ပြောတာလဲအဲခန္ဓာ၅ပါးကိုသိတာဒီလိုမလားဒီတော့သစ္စာသိပြီးကုသိုလ်ပြုပါသစ္စာသိပြီးကုသိုလ်ပြုပါဒါဘယ်လိုပြုခိုင်းတာတော့ခန္ဓာ၅ပါးကိုအရင်သိအောင်ကြိုးစားလိုက်ခန္ဓာ၅ပါးသည်မိမိတဏ္ဍာမှာမရှိဘူးလားရှိလားအချင်းချောက်လိုက်တော့ယုံတရားနဲ့အလိုဓာတ်မပြုတ်ခင်မှာယုံနာခန္ဓာကိုညာလေးနဲ့စကြည့်လိုက်ယုံနာခန္ဓာကိုညာလေးနဲ့စကြည့်လိုက်ပုဂ္ဂိုလ်တော်ကြီးရမလားယုံနာကြီးရမလားယုတ်တရားကလေးကဖောက်ပြတဲ့သဘောနတ်တရားကလေးကသိတဲ့သဘောဖောက်ပြတဲ့သဘောတွေမရှိဘူးလားအဲ့ဒါကိုဘာလို့ခေါ်မဲယုတ်လို့ခေါ်မဲဘာလို့ခေါ်မဲသိတဲ့သဘောတွေမရှိဘူးလားအဲ့ဒါကိုဘလို့ခေါ်မဲယုတ်လာနေမိမိသားလားမရှိဘူးလားရှိလားဘာလဲကြည့်ရမှာလဲအဲ့ဒီလိုညာလေးလိုက်ကြည့်လိုက်တဲ့အခါကျတော့ဩဖောက်ပြတဲ့သဘောလေးတွေတွေ့တယ်သိတဲ့သဘောလေးတွေတွေ့တယ် ဖောက်ပြန်တဲ့သဘောကလည်းဖြစ်တယ်ဖြစ်ပြီးတော့
ဖြစ်ပါ
တယ်ပြည့်တယ်ဖြစ်ပြပါသေးစ
ား
သိတဲ့သဘောလေးကလည်းဖြစ်တယ်ဖြစ်ပြီးတော့ပြည့်တယ်ဖြစ်ပြပါသေးစ
ား
ဒီလိုတော့ခန္ဓာကိုယ်ကြီးခန္ဓာကိုယ်ကြီးဆိုပေမဲ့ခန္ဓာရောရောမြောင်ကြည့်ရမလားဖြစ်ပြမြောင်ကြည့်ရမလ
ား
ဘာနဲ့ကြည့်ရမလဲဉာဏ်နဲ့ကြည့်ရမှာဒီလိုမလ
ား
ခန္ဓာ၅ပါးဖြစ်ပြကဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာအဲ့ဒီမဂ္ဂသစ္စာလေးကိန်းပြီးတော့မဂ္ဂသစ္စာဆိုတဲ့သစ္စာသိတဲ့ဉာဏ်လေးကိန်းပြီးတော့ကုသိုလ်ပြုလိုက်ရင်ရောရောကုသိုလ်လားဉာဏ်ဥသိတဲ့ကုသိုလ်လား
ဉ
ာဏ်ဥသိတဲ့ကုသိုလ်လေးတွေဖြစ်သွားပြီဒီလိုမလား
အဲ
့ညာဥစ္စာကုသိုလ်ဓာရီညာကတခြားအယုံပြုတ်ဖြစ်တဲ့ညာလားခန္ဓာအယုံပြုတ်ဖြစ်တဲ့ညာလားခန္ဓာကိုပါတဲ့သစ္စာဖြစ်တဲ့သူမြင်လိုက်တာတော့ဘာကြောင့်ဒုက္ခသစ္စာလို့ခေါ်ရတာတော့ဩခန္ဓာဖြစ်တယ်ခန္ဓာပြက်တယ်ကိုယ်တဲ့ဘောလေးတွေ့တော့လဲဖြစ်တယ်ပြက်တယ်အဲ့တဲ့ဘောလေးတွေ့တော့လဲဖြစ်တယ်ပြက်တယ်ဒါတဲ့ဘောလေးတွေ့တော့လဲဖြစ်တယ်ပြက်တယ်သိတဲ့ဘောလေးတွေ့တော့လဲဖြစ်တယ်ပြက်တယ်ခံစားတဲ့ဘောလေးတွေ့တော့လဲအဲ့ဒီတော့တောင်းတပြီးတော့ကုသိုလ်ပြုလိုက်တဲ့အခါကျတော့ခွန်တော်ပြိတ္တေကုသိုလ်ဆိုတာတခြားလားစေရနာလေးလားဟုတ်ပြီနော်ပြန်ပြောကုသိုလ်ဆိုတာဘာလဲကုသိုလ်ဆိုတာလဲစေရနာပဲအကုသိုလ်ဆိုတာလဲဟုတ်ပြီဒီတော့ဒီနေရာမှာပြောကြည့်လိုက်မယ်အဝိဇ္ဇာရဲ့သင်္ခါရရဲ့ခန္ဓာ၅ပါးရဲ့စေရနာဆိုတာတခြားမှရှိတာလားသင်္ခါရထဲမှာရှိတာလားဟောဒီသင်္ခါရကြတော့ဟောဒီစေရနာကြတော့ဘာဖြစ်လို့သူ့ကိုသင်္ခါရလို့ခေါ်တာတော့အဝိဇ္ဇာကြောင့်ဖြစ်တဲ့စေရနာမို့လို့သင်္ခါရဒီလိုမလားပြန်ပြောသူဒီပါတယ်လေသင်္ခါရရလာမယ်ကြိုတရားကဘာသစ္စာအဝိဇ္ဇာကြောင့်ကံပြုရင်ရလာမယ်ကြိုတရားကအဝိဇ္ဇာဥသိတဲ့စေရနာဆိုရင်ရလာမယ့်ကြိုတရားကအဲဒီစေရနာကိုဘလို့နာမည်ပေးမယ်သင်္ခါရတဲကောင်မိဒီဘက်ကိုပြန်ကြည့်မယ်ဒီလိုမလားဟောတာဒီတခြားလားခန္ဓာ၅ပါးလားအဲဒီခန္ဓာ၅ပါးကိုတခြားနဲ့ကြည့်မလားဉာဏ်နဲ့ကြည့်မလ
ား
ဉာဏ်နဲ့ကြည့်တော့တခြားတွေမလားဖြစ်ပြတွေမလားဖြစ်ပြပါသေးစားလဲဒုက္ခသစ္စာကိုသိတဲ့ဉာဏ်ဤတခြားလားမဂ္ဂသစ္စာမဲ့ဉာဏ်လေးဖြစ်သွားပြီသစ္စာဉာဏ်လေးဖြစ်သွားပြီအဲ့ဒီသစ္စာဉာဏ်လေးဖြစ်ပြီးတော့မှသစ္စာဉာဏ်လေးဥသိပြီးတော့ဩလှုပ်လှုပ်တန်းလို့တဲ့စေရနာလေးနဲ့လှုပ်လိုက်တန်းလိုက်မယ်ဆိုရင်လှူတာဒီတခြားလားစေရနာလားအဲ့ဒီစေရနာအပေါ်မှာအဝိဇ္ဇာအုပ်ချုပ်တာလားဉာဏ်အုပ်ချုပ်တာစေရနာအပေါ်မှာအဝိဇ္ဇာအုပ်ချုပ်တော့ကဘယ်လိုနာမည်တက်မယ်ဘာသစ္စာတော့ဘာသစ္စာတော့အဝိဇ္ဇာကလည
်း
သုံးစီတော့ပြုတဲ့ကံကလည
်း
ကံဆိုတဲ့စေရနာလေးကလည်းသမုဒိယသစ္စာဒီလိုမလားအခုဒုက္ခသစ္စာကိုဒုက္ခသစ္စာပါပဲလို့ပိုင်းခြားပြီးတဲ့ဉာဏ်နဲ့ကုသိုလ်ပြုလိုက်တဲ့အခါကျတော့ဉာဏ်ကဘာသစ္စာသူနဲ့တွဲပြီးတော့ဖြစ်ပေါ်တဲ့ကုသိုလ်စေရနာလေးကလည်းဘာသစ္စာတူသေးလားတူပါဘူးအစင်းကျွမ်းမလားဘူးလားမသိမဝိဇ္ဇာဟုတ်ချောက်ပြီးတော့ပြုတဲ့ကံကဘာသစ္စာသိပြီးတော့သိတဲ့သစ္စာဉာဏ်နဲ့ဥသိပြီးတော့ပြုတဲ့ကံကဘာသစ္စာစေရနာတော့
စေရ
နာပဲတန်မိုးခြင်းမကွာဘူးလားကွာလားအဝိဇ္ဇာဟုတ်ချောက်တဲ့စေရနာကဘာသစ္စာရလာမယ့်ကြိုတရားကဉာဏ်ဥသိပြီးတော့ဖြစ်ပေါ်လာတဲ့စေရနာကဘာသစ္စာရလာမယ့်ကြိုတရားကနိရောဓသစ္စာတန်မိုးခြင်းကွာပါတယ်ဟုတ်တယ်မလားနိရောဓသစ္စာကတခြားလားနိဗ္ဗာန်လား နိဗ္ဗာန်ပါဗျာနိဗ္ဗာန်เนาะအဲ့ဒီတော့ဘုန်းတော်ပြိတ္တဒီနေရာမှာအဝိဇ္ဇာပစ္စယသင်္ခါရလေးကိုသဘောပေါက်ထားမယ်ဆိုရင်သင်္ခါရထဲမှာကုသိုလ်တွေလည်းပါတယ်အကုသိုလ်တွေလည်းပါတယ်တော့ပြောတဲ့ကုသိုလ်သည်အကောလောနိဗ္ဗာန်ရောက်ကြောင်းကြည်ပါပဲလို့ပြောလို့ရပါမလား အဝိဇ္ဇာကိုချောတဲ့ကုသိုလ်ဆိုရင်ဘာသစ္စာနိဗ္ဗာန်ရမှာလားဒုက္ခသစ္စာရမှာလားသာမြဲမြဲတက်တည်ပြထားတာဒီလိုမလားအဲဟောဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲဖြစ်ပြဒုက္ခသစ္စာပါပဲလို့ဉာဏ်နဲ့ရှုလိုက်တဲ့အခါကျတော့ခန္ဓာ၅ပါးကဖြစ်ပြဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာကိလေသာလေးတွေမသိဘူးလားသိနေတယ
်
ကိလေသာလေးတွေအပေးမှမသိသေးရင်တောင်မှတည်ငါမသိဘူးလားအဲ့လိုသိနေတဲ့ကာလကလေးမှဘုန်းကြီးတို့ပြိတ္တတွေကစ စေတနာလေးနဲ့ကုသိုလ်ပြုလိုက်တဲ့အခါကျတော့ဉာဏ်ကဗာသေသသူကြောင့်ဖြစ်ပေါ်လာတဲ့စေတနာကလည်းဗာသေသရလာမယ်ကြိုးတရားကဗာသေသသစ္စာချင်းလည်းမတူသလိုအကျိုးချင်းလည
်း
မတူပါဘူး။ဒါခေါင်းပြိတ္တာတွေကယနေ့အလှူဒါနပြုလုပ်တော့မယ်ဆိုရင်ဒုက္ခသစ္စာရခြင်းလို့ပြုတာလားနိဗ္ဗာန်ရခြင်းလို့ပြုတာနိဗ္ဗာန်ရခြင်းလို့ပြုတာဆိုလို့ရှိရင်ဘုန်းတော်ပရိသတ်တွေဟောဒီစေတနာအပေါ်မှာတခြားဥသိပြရမလားဉာဏ်ဥသိပြရဉာဏ်အုပ်ချုပ်မှုပြောင်းပေးလိုက်ဒီလိုမဟုတ်လားတသက်လုံးကဘယ်လိုတွေအုပ်ချုပ်လာတာလဲအဝိဇ္ဇာအုပ်ချုပ်တော့တဏှာကမပါဘူးလားဒိဋ္ဌိကမပါဘူးလားအခုအုပ်ချုပ်မှုလေးတွေပြောင်းပေးလိုက်တဲ့အခါကျတော့ဟောအဝိဇ္ဇာစာဘယ်လိုအုပ်ချုပ်မှုပြောင်းပေးရမလဲဉာဏ်ဆိုတာတခြားလားသိတာလားအဝိဇ္ဇာကတခြားလားမသိတာလား
မသ
ိပါဘူး။မသိဘဲနဲ့ကုသိုလ်ပြုမဲ့အစာသိပြီးတော့ကုသိုလ်ပြုလိုက်ပါ။မှန
်ပါ
ဘူး။ဒါလည်းမသိပဲနဲ့ကုသိုလ်ပြုမဲ့အစာသိပြီးတော့တခြားသိရမလားဒုက္ခသစ္စာသိရမလား ဒုက္ခသစ္စာဆိုတာတခြားလားခန္ဓာ၅ပါးလား ဒီတော့ခန္ဓာ၅ပါးကိုရှုမှတ်သုံးသပ်ပြီးတော့ဉာဏ်လေးနဲ့ကြည့်ပြီးတော့မှကုသိုလ်ပြုမဲ့ဆိုရင်အဲဒီကုသိုလ်ဒီဘာသစ္စာဖြစ်သွားတော့ပါတိစ္စာဖြစ်သွားလေမေဃတိစ္စာဖြစ်သွားတယ်ဆိုရလာမယ်ကြိုတရားကနိရောဓတိစ္စာတိတခြားလားနိဗ္ဗာန
်
အဲ့ဒါနိဗ္ဗာန်ရောက်ကြောင်းကုသိုလ်ဆိုတာအဲ့ဒါပဲဟုတ်တယ်မလားကုသိုလ်တော့ကုသိုလ်ပဲအလှူဒါနတော့မပြုတ်ဘူးလားပြုတ်ရမလားကုသိုလ်ဒုက္ခတိစ္စာရောက်ကြောင်းအလှူဒါနနဲ့နိဗ္ဗာန်ရောက်ကြောင်းအလှူဒါနတွေ့ရလား ဘာဥသိပြီးတော့ကုသိုလ်ပြုတ်ရင်ဒုက္ခတိစ္စာရမှာလဲပါဝစီဗရာကုသိုလ်ပြုရင်နိဗ္ဗာန်ရမှာလေအဲဒီလိုလေးသဘောပေါက်လိုက်ပါလူရက်ပြီနော်ကဲကောင်းပြီဒီလိုဆိုတော့အလှူဒါနပြုတိုင်းပြုတိုင်းတခြားအာယုံပြုရမလားခန္ဓာအာယုံပြုရမလားခန္ဓာကဗာသစ္စာသူ့ကိုရှုလိုက်တဲ့အခါကျတော့ရှုတဲ့ဉာဏ်ကဗာသစ္စာဩကိလေသာတရားလေးတွေမသိဘူးလားသိလားကိလေသာသိတာကဗာသစ္စာသိတော့ဒုက္ခသစ္စာလဲ6သမုဒိယသစ္စာလဲ6အဲ့ဒါဒီဘာသစ္စာ
န
ိဗ္ဗာန်အဲ့ဒါဒီတခြားလားနိဗ္ဗာန်လားနိ
ဗ္ဗ
ာန်အဲ့ဒါကြောင့်နိဗ္ဗာန်ချမ်းသာရခြင်းပါတယ်ဆိုရင်ခန္ဓာကိုညာစိုက်ပြီးတော့ညာဥသိတဲ့ကုသိုလ်ပြုပါသဘောပေါက်လားကျေလာရစီလို့ဒါရိခေါ်တော့ကြအောင်စို့